ဘင်္ဂလားဒေ့ရှ်နယ်စပ်ကော့စ်ပဇာမှာဒီသတင်းမှတ်တမ်းမိုးတက်ထန်ပြီးပိုင်ဆိုင်မှုတွေအလုံးရေထဲမျောပါဆုံးရှုံးခဲ့ရတဲ့ထောင်ထဲရှိတဲ့ရိုဟင်ဂျာတွေကိုကူညီထောက်ပံ့ဖို့အတွက်ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကဒီနှစ်အတွင်းမှာအကြီးအမားဆုံးကယ်ဆယ်ရေးအစီအစဉ်စတင်နေပါပြီ။ဂျနီဗာကနေလီဇာစလိုင်းပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြမှာပါ
။မိုးတက်ထန်တာကြောင့်ဒုက္ခတွေစခန်းတွင်းမှာအပြည့်အစည်တွေရှိခဲ့ပြီးပိုင်ဆိုင်မှုအလုံးရေထဲမျောပါဆုံးရှုံးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်16,000အတွက်ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP က24နာရီအတွင်းစားနပ်ရိက္ခထောက်ပံ့ခဲ့ပါသည်။ရေကြီးမှုကြောင့်နေရာစွန့်ခွာပြောင်းရွှေ့ရတဲ့ဒေသခံပြည်သူ800ကျော်ကလည်းစားနပ်ရိက္ခထောက်ပံ့ခဲ့ကြောင်း WFP ကပြောဆိုထားပါသည်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအောက်တိုဘာလအထိကြာမြင့်တဲ့မုတ်တုံရသည့်အတွင်းရေကြီးလေရှိတဲ့အနှံ့ပိုင်းနိုင်ငံဖြစ်ပါသည်။ပြီးခဲ့တဲ့သတင်းပတ်တုန်းကမိုးရွာသွန်းမှုမှာတော့မိုးရေချင်အလို့အကျွံများခဲ့ပြီးအပြည့်အစည်းတွေလည်းများခဲ့တာပါဒုက္ခတဲ့စခန်းမျိုးတွင်မှကျိုးစားပန်းစားရှာဖွေထားရတဲ့မဖြစ်စလောက်ပိုင်ဆိုင်မှုလေးတွေဆုံးရှုံးရတဲ့မိသားစုတွေရဲ့ဝမ်းနည်းစရာအခြေအနေကိုကိုယ်တိုင်ကြုံတွေ့ရတဲ့ WFP ဝန်ထမ်းတဦးရဲ့တင်ပြချက်ကို WFP ရဲ့ပြောခွင့်ရဟာဘာဘဟုဆယ်ကဗီဝီကိုအခုလိုပြောပြပါတယ
် The family lost everything because all what's in the oars was basically washed away
မိုးတဲထံကြီးရေစီးကျန်တာကြောင့်အိယာအဖြစ်တုံးတဲ့အခင်းတွေရောအိုးခွက်တွေရောအိမ်ထဲမှာရှိသမျှအားလုံးရေထဲမျောပါသွားခဲ့ပြီးမိသားစုတွေမှာရှိသမျှဆုံးရှုံးကုန်ပါတယ်အကုန်လုံးဒီပါဆုံးရှုံးကုန်တာပါချက်ပြုတ်စရာလည်းမရှိပါဘူးအိတ်စရာလည်းမရှိတော့ပါဘူးအဝတ်ထည်တွေလည်းဆုံးရှုံးရပါတယ်စခန်းထဲရောက်ပြီးမှစူးစမ်းစုဆောင်းထားရတဲ့ပစ္စည်းတွေကတညာလေးနဲ့ဆုံးရှုံးကုန်တဲ့အခြေအနေပါ
။ရာသီဥတုကြောင်းနေမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကမုတ်တုံရာသီနဲ့မိုးရွာသွန်းမှုပိုပြီးပြင်းထန်လာတာပါ။ရာသီဥတုကြောင့်ဖြစ်ရတဲ့ဘေးဒုက္ခတွေတက်တာစီရဲ့အတွက် WFP ကဒုက္ခသည်တွေနောက်သူတို့ကိုလက်ခံထားတဲ့အင်းရှင်လူဟုအတိုင်းဝိုင်းတွေနဲ့အတူဆောင်ရွက်နေတယ်လို့လည်းဘဟုဆယ်ကပြောပါတယ်။ WFP ဘက်ကအဆိုအဝါဆုံးအခြေအနေကိုကြိုတင်တွက်ဆပြီးမုတ်တုံရာသီမတိုင်ခင်ကတည်းကဒုက္ခတဲ့စခန်းကြီးအတွင်အဓိကကျတဲ့နေရာတွေမှာရိခါတွေကျူပြီးတိုးလောင်ထားခဲ့ကြောင်းအဲ့ဒါကြောင့်လဲလက်ရှိအရေးပေါ်အခြေအနေကိုအလျင်အမြန်တုံ့ပြန်ကန့်ကွက်နိုင်တာလို့လည်းသူကပြောပါတယ်မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်2019ခုနှစ်ဩဂုတ်လကတည်းကရိုဟင်ဂျာ8,000ကျော်ကအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးလာကြရသူတွေပါမြန်မာဘက်ကထွက်ပြေးရတဲ့ဒုက္ခတွေကိုစီစစ်ပြီးလက်ခံမယ်လို့အစိုးရကပြောထားပေမဲ့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်မပြုပါဘူးရိုဟင်ဂျာတွေဘက်ကတော့နိုင်ငံသားဖြစ်ခွင့်အမှတ်တမ်းချက်နဲ့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုရေးတောင်းဆိုနေကြတာကြောင့်ဒုက္ခတွေဌာနပြန်ရေးကအခုချိန်ထိမရေမရာဖြစ်နေသေးပါရှင်